ကယန်ပြည်နယ်ထဲမှာတော့လမ်းပေါက်ရေးစီစဉ်တဲ့ပတ်သက်ပြီး KNU ကယန်မြို့သားစည်းရုံးနဲ့အစိုးရတပ်မတော်ကြားမှာဆွေးနွေးနေခဲ့ပေမဲ့အခုထိသဘောတူညီချက်တစုံတရာမရသေးပါဘူး။ဒါဟာ NCA တနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ်ကိုထိခိုက်လာစေနိုင်တယ်လို့ KNU တာဝန်ရှိသူတွေဘက်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။မြန်မာတပ်မတော်နဲ့ KNU ကြားတပြစ်ခတ်ရစရေးသဘောတူညီချက်ရခဲ့ပြီးတဲ့နောက်ပိုင်း KNU တပ်မတော်နဲ့ တပ်မငါးနယ်မြေတွေမှာတပ်မတော်ဘက်ကလမ်းပေါက်လုပ်မှုတွေကြောင့်ထိတ်တိုက်ရင်ဆိုင်တိုက်ပွဲတချို့ဖြစ်ပွားခဲ့ရတာပါ။မကြာသေးခင်က KNU နဲ့တပ်မတော်တို့ကြားထိတ်ပိုင်းကောင်းဆောင်နေတဲ့ဆွေးနွေးမှုမှာဒီလမ်းပေါက်လုပ်ရေးနဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့တင်းမာမှုတွေပြည်ရော့ရေးကိုပါထည့်သွင်းဆွေးနွေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့သဘောတူညီချက်မရသေးကြောင်းနဲ့တပ်မတော်ကလမ်းပေါက်လုပ်ရေးကိစ္စကိုဆက်လုပ်မယ်ဆိုရင် KNU ရဲ့ထိန်းချုပ်မှုတွေကိုထိခိုက်လာနိုင်တဲ့အတွက် NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်အတွက်ပါထိခိုက်လာစေနိုင်တယ်ဆိုပြီးကရင်မျိုးသားလူမျိုးရေးတပ်မတော်တပ်မာ9နယ်မြေကတပ်ပိုင်းဆိုင်ရာပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောပလေတို့ကပြောပါတယ်။ဒီစင်မှာ29ရက်နေ့မှာဟိုတွေ့ဆုံပြီးတော့ဆွေးနွေးတဲ့နေရာမှာတို့ကလမ်းဖောက်ဖို့တော့တို့မှလည်းဟိုအစီအစီရှိတယ်ဟိုတို
ါလေလမ်းရဲ့ဟိုအခက်ခဲကအဒီကျွန်တော်တို့မီကရိုခရက်ဟောတတ်မှာငါးတစ်ခုတည်းတော့ဟိုတစ်ခုတည်းအကျိုးဝင်တာမဟုတ်ဘူးဟိုခရက်ယူရဲ့ဒီအုတ်စုမှုအောက်မှာအုတ်စုမှုအောက်မှာရှိတဲ့ဒီတာအကုန်လုံးနဲ့လည်းအကျိုးယူသွားတာပေါ့နော်ဟိုဒီ NCA လမ်းကြောင်းအတဲမသွားပဲနဲ့ဒီလိုလှုပ်ရှင်အားဖြစ်တာဒီ NCA ဟိုသွားနေတဲ့လမ်းကြောင်းကိုထိခိုက်လာမယ်ထိခိုက်လာမယ်ဆိုလို့ရှိရင်တော့ဒါအကလိုနဲ့အကျုံးဝင်သွားမယ်လို့ကျွန်တော်အဲ့လိုပဲပြောချင်တာပေါ့နော
်အခုလိုမျိုးတစ်ဖက်ကလမ်းပေါ်လုံးမှုတွေနဲ့ပတ်သက်လို့ဒေသခံတွေကြားမှာလည်းလက်မခံနိုင်ဘူးဆိုပြီး KNU ကိုတင်ပြခဲ့တာကြောင့် KNU ကဒီလိုလမ်းပေါ်လုံးရေးကိစ္စကိုလက်မခံနိုင်ဘူးလို့လည်းပြောဆိုခဲ့ပါတယ
်တမဟာ3ရဲ့တမဟာ5ရဲ့ထိတ်ထုတ်နေနေဖြစ်တဲ့ပုံမှာเนาะတော့ကပ်ပတ်နေနေလည်းဖြစ်တဲ့ပုံမှာပေါ့လေသူတို့အဲ့လိုမျိုးဖောက်လာမယ်ဆိုလို့ရှိရင်တော့ဒါထိခိုက်မှုတော့ရှိတာပေါ့လေရွာသားတွေရဲ့ဒီလုတ်ခွေစားတော့တဲ့ဟိုဒီမြေကွက်တွေလည်းထိခိုက်တာနေရှိမယ်ရွာသူရွာသားတွေလည်းကိုတူကထเจ้าတွေအများကြီးပြီးဆောက်ထားတယ်လေကလေးနေရာတဲ့ပေါ့လေသူတို့ဒီလမ်းဖောက်မယ်ဆိုလို့လူတို့နေရာတစ်ခါတည်းတစ်ခါပြန်တော့ထက်ပြေးရမယ်ထက်ပြေးမယ်ဆိုလို့ရှိရင်ဒီကလေးတွေရဲ့ပညာရေးလည်းအများကြီးထိခိုက်သွားမယ်
အခုလိုမျိုး KNU ဘက်ကသဘောမတူပေမဲ့ဒီလမ်းဖောက်လို့မဲ့ကိစ္စကိုတက်မတော်ဘက်ကရက်ဆိုင်ပြစ်မဲ့သဘောဓာတ်မတွေ့ရသေးဘူးလို့လည်းဘုံမှုစောကလေးတို့ကပြောပါရယ်မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တက်ခဲမှုရက်စဲရေးသဘောတူစာချုပ် NCA ကို KNU ဘက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါရယ်ရှင်